စိုးရရဲ့ပြည်ပြန်ပြောင်းလဲရေးလုပ်ငန်းစဉ်တွေနိုင်ငံသားရေးဝန်ကြီးဌာနရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးပြည်လန်းဘော်ကနိုင်ငံသားရေးဝန်ကြီးဌာနရုံးမှာဝန်ကြီးဦးဝနာမောင်လွင်ကရှင်းပြခဲ့တာဖြစ်ပါတယ်။ဝန်ကြီးဦးဝနာမောင်လွင်ကလက်တလောအရေးဖြစ်တဲ့လေစီတောက်ခအသေးတွေအရေးကိုအဓိကထားရှင်းပြခဲ့တာကိုတွေ့ရပါတယ်။ပြီးခဲ့တဲ့မတ်လ29ရက်ကမြမရေပိုင်နယ်မှာဖမ်းဆီးရမိခဲ့တဲ့လေစီတောက်ခအသေး940နီးပါးကိုဟိုင်းကြီးကျွန်းကနေရခိုင်ပြည်နယ်မောင်းတောမြို့ကိုပို့ဆောင်ပြီးဖြစ်ပါတယ်။အဲ့ဒီ900ကျော်ကိုဒီနေ့မှာစီစစ်တာတွေစတင်ပြုလုပ်မှာဖြစ်တယ်လို့ဦးဝနာမောင်လင်ကပြောပါတယ်။ဒါအပြင်ဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရနှစ်ရက်ကြာမှာကောင်းမွန်တဲ့ပူးပေါင်းဆောင်ရွက်မှုတွေရှိကြောင်းနဲ့မြန်မာအစိုးရရဲ့လေစီတောက်ခတွေအပေါ်သဘောထားကိုအခုလိုပြောပါတယ်
The relationship, we have a very good cooperation between the two governments. So that is why after the verification process, about the first 200 people, they have given, they have decided to take them, those who have verified, back to the country.
မြန်မာနဲ့ဘင်္ဂလားဒေ့ရှ်အားဆက်ဆံရေးကောင်းမွန်ပြီးပူးပေါင်းဆောင်ရွက်မှုရှိပါတယ်။အရင်ရှိနေတဲ့လေစီတောက်ခတဲ့200တဲကစီစစ်ပီးသားတွေကိုဘင်္ဂလားဒေ့ရှ်ကပြန်လည်လက်ခံဖို့သဘောတူထားပါတယ်။ကျွန်တော်တို့အစိုးရအနေနဲ့ပင်လယ်ပြင်မှာတရားဥပဒေစိုးမိုးရေးနဲ့လူသားချင်းစာနာတဲ့အကူအညီတွေပေးသွားမှာဖြစ်ပါတယ်။ဒါပေမဲ့ဒုက္ခသည်တွေကိုအချိန်အကြာကြီးမိမိတို့တိုင်းပြည်မှာလက်ခံထားလို့မဖြစ်ပါဘူးလို့ဦးဝနာမောင်လင်ကပြောကြားသွားတာဖြစ်ပါတယ်။ဒါအပြင်ဒီလေစီဒုက္ခသည်တွေအရေးဟာမြန်မာနိုင်ငံအတွက်ဖိအားမဖြစ်စေကြောင်းနဲ့နိုင်ငံတကာလှုပ်ထုံးလုံနည်းတွေနဲ့အညီဖြေရှင်းမယ်လို့ဦးဝနာမောင်လင်ကအခုလိုပြောပါတယ
်သူတို့ကနေဦးစီစစ်ချင်းရဲ့အရာလူ200ထဲမှာ150ကတော့သူတို့နိုင်ငံသားဖြစ်တယ်လို့စီစစ်လို့ရပါပြီအဲ့လိုရတဲ့လူတွေကိုသူတို့လည်းအများဆုံးပြန်ခေါ်ဖို့လုပ်ပါမယ်သူတို့ဘာမှမ900အခု verification ကဒီနေ့မှစလို့ဒီနေ့မှသူတို့ကမ်းပေါ်ရောက်တယ်ကျွန်တော်တို့ဘက်ကလည်းဒီလူဝင်မှုကြီးကြပ်ရေးဒုတိယဝန်ကြီးဦးစီးတဲ့အဖွဲ့တစ်ဖွဲ့ရောက်နေပါပြီနောက်တစ်ခါဘင်္ဂလားဒေ့ရှ်ဘက်ကလည်းပဲတန်ယုံကအဖွဲ့တစ်ဖွဲ့ consular access လို့ဖို့မော်တော်ကနေဒီနေ့ရောက်အဲ့ဒီအဖွဲ့တွေသူတို့ verification နဲ့လုပ်မှာverification နဲ့လုပ်ပြီးတဲ့အချိန်ကျရင်တော့ဒီတရားဘယ်နှယောက်ကဘယ်ရလဲဆိုတာတော့အစင်းတွေခွဲပြီးထွက်လာ
မကြသေးမီကဖန်းစီမိထားတဲ့လေစီတောက်ခသည်တွေဟာမြန်မာစကားကိုရခိုင်စကားပါမတက်ကြတဲ့အတွက်မြန်မာနိုင်ငံကမဟုတ်ဘူးလို့သတင်းစာရှင်းလင်းပွဲအပြီးမှာရန်ကုန်တိုင်းရခိုင်တိုင်းရင်းသားရဲရဝင်ကြီးဦးစောအေမောင်ကပြောပါတယ်
သူတို့တွေကိုစစ်ဆေးလိုက်တော့เนาะရခိုင်စကားလည်းတခုံးမှမပြောတတ်ဘူးဗမာစကားလည်းတခုံးမှမပြောတတ်ဘူးဘယ်မှာနေလဲမေးလဲဘာမှသိဘူးသူတို့လိမ့်စာမေးလိုက်တော့ဘင်္ဂလားဒေ့ရှ်မှာနေတယ်ပြောတယ်အဲ့ဒါကျွန်တော်ဗမာပြည်ကလည်းပြောလို့ရမှာအထောက်ထားမရှိဘဲနဲ့ကျွန်တော်တို့နိုင်ငံကိုဒုက္ခရောက်အောင်ကျွန်တော်နိုင်ငံအကြက်တဲပြောင်းလုပ်နေတာဒါရည်ရွယ်ချက်ရှိတယ်တနိုင်ငံတနိုင်ငံဒုက္ခပေးပြီးမှစီးပွားရှာတယ်လို့မလုပ်ပါနဲ့
ဒီနေ့သတင်းစာရှင်းလင်းပွဲကိုနိုင်ငံတကာသံတမန်တွေနိုင်ငံတကာသတင်းမီဒီယာတွေတမရော်ဘက်ကတာဝန်ရှိသူတွေအပြင်ဆိုရတာဝန်ရှိသူတွေတက်ရောက်ခဲ့ကြပါတယ်ဝင်ကြီးဦးဝနာမောင်လင်ကရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်အစိုးရကအလေးထားဆောင်ရွက်နေပြီးကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကလည်းပူးပေါင်းကူညီဖို့လဲပြောကြားခဲ့ပါတယ်ခင်ဗျာ